အစိုးရရဲ့လုံခြုံရေးအစီအစဉ်နဲ့ရခိုင်ပြည်နယ်ထဲမှာတွားရောက်ပြီးတော့တရင်ယူနေကြတဲ့တရင်တော်တွေဟာဒီကနေ့မှတော့တိုက်ခတ်မှုဖြစ်ပွားတဲ့ငခုရကြီးကန်းပြင်စတဲ့ဒီနေရာဒေသတွေကိုတွားရောက်ပြီးတော့လေ့လာကြမှာဖြစ်ပါတယ်။ရခိုင်ပြည်နယ်အတွင်းနယ်မြေရှင်းလင်းရေးလှုပ်ရှင်လူခွင့်ရေးချိုးဖောက်မှုတွေရှိတယ်ဆိုတဲ့ဆွဆွဲမှုတွေရှိနေချိန်မှာပဲအစိုးရရဲ့စီစဉ်ပေးမှုနဲ့ပြပသတင်းဌာနတို့အပါအဝင်ပြည်တွင်းသတင်းတောက်စုစုပေါင်း73ယောက်ရခိုင်ပြည်နယ်မှာတွားရောက်ပြီးတော့သတင်းယူနေကြတာပါ။အင်္ဂါနေ့ကတော့သတင်းတောက်တွေကိုအာနာပိုင်တွေကဘူးတိတော်မြို့မှာရှိတဲ့ဈေးဆေးရုံကျောင်းအစရှိတာတွေကိုလိုက်လံပြီးတော့ပြတ်တားခဲ့ပါတယ်။မောင်တော်မြို့မှာလည်းမြို့မီမြို့ဖပုဂ္ဂိုလ်2ယောက်3ယောက်နဲ့တွေ့ဆုံမှုစီစဉ်ပေးခဲ့တဲ့ကျောင်းလိုက်ပါသွားတဲ့သတင်းတောက်တယောက်က VOA မြန်မာပိုင်းကိုပြောပါတယ်။သတင်းတောက်တွေရဲ့ခီးစဉ်တစ်ချောင်းမှာလုံခြုံရေးအတွက်လက်နက်ကင်လုံခြုံရေးတွေလိုက်ပါနေပေမဲ့မေးချင်တာကတော့လွတ်လွတ်လပ်လပ်မေးလို့ရတယ်လို့ပြောပါတယ်။ရခိုင်ပြည်နယ်ထဲမှာမွတ်စလင်လူနည်းစုတွေပေါ်စစ်တပ်ကလူခွင့်ရေးချိုးဖောက်မှုတွေရှိနေတယ်လို့ကြေကြေပြန့်ပြန့်ဝေဖန်မှုတွေထွက်ပေါ်နေချိန်မှာအခုလိုသတင်းတောက်တွေကိုပထမအဆုံးသတင်းယူခွင့်ပေးခဲ့တာလည်းဖြစ်ပါတယ်။ဒါပေမဲ့အခုသတင်းယူခွင့်ရတဲ့ထဲမှာ VOA, RFA, BBC လိုနိုင်ငံခြားသတင်းဌာနကြီးတွေမပါဝင်ပါဘူး။အဲ့ဒီမှာဖြစ်နေတဲ့အခြေအနေတွေကိုသိရှိလေ့လာနိုင်မှုအတွက်နိုင်ငံတကာပြန်မလိုက်လေ့လာသူတွေလူသားချင်းစာနာမှုအကူအညီပေးသူတွေကိုအကန့်အသတ်မရှိတောက်ရောက်ခွင့်ပေးဖို့မြန်မာအစိုးရကိုလူခွင့်ရေးအဖွဲ့အစည်းတွေကလည်းတောင်းဆိုနေကြပါတယ်။